2020 American ရွေးကောက် ပွဲ တမရ ရွေးကောက် ပွဲ မှာ Democrat Party ရဲ့ တမရ လောင်း ဖြစ် လာ ဖို့ အတွက် ဒီ Democrat Party က ကိုယ်စားလှယ် လောင်း 10 ဦး မနေ့ တုန်းက Florida ပြည်နယ် Miami မှာ ပထမ ဆုံး အကြိမ် စကား စစ်ထိုး ပွဲ ပြုလုပ်ခဲ့ ကြပါတယ် ဒီ စစ်ထိုး ပွဲ အတွင် မကြာခဏ ဆိုသလို တမရ Trump ကို ပြစ်မှတ်ထား ပြောဆို ကြသလို တခါတရံ မှာ လည်း အချင်းချင်း ထိုးနှက် ကြပါတယ် နောက်ထပ် Democrat ကိုယ်စားလှယ် လောင်း 10 ဦး က တော့ ဒီကနေ့ မှာ စစ်ထိုး ကြဖို့ ရှိပါတယ် VOA သတင်း တောက် Jim Malone ရဲ့ သတင်း ကို ကိုရန်နိုင်က ပြောပြမှာ ပါ
ရှင်းလင်းကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါန်ထရမ့်နဲ့ပြိုင်ဖို့ပါတီသမ္မတလောင်းဖြစ်ရွေးခံဖို့အတွက်ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း10ယောက်ဟာဖလော်ရီဒါပြည်နယ်မိုင်အာမီမှာမနေ့က စကားစစ်ထိုးပွဲကိုတော့NBC ရုပ်သံလိုင်းကကမကထာလုတ်ကျင်းပပြီးတော့တနိုင်ငံလုံးကိုပြသခဲ့တာပါအခုနောက်ပိုင်းလူမှုစစ်တမ်းတွေမှာထောက်ခံမှုပိုရလာနေတဲ့မက်ဆေချူးဆက်ပြည်နယ်အထက်လက်တော်မှအလစ်ဘက်ဝါရန်ကတိုင်းပြည်ရဲ့စီးပွားရေးမညီမျှမှုကို
I am in this fight because I believe that we can make our government.
ဒီမဒီမဟွင့်အရွေးခန္ဓာကကျမတို့အနေနဲ့ကိုယ်အစိုးရကိုလုံနိုင်တယ်ကိုယ်စီးပွားရေးကိုတည်ဆောက်နိုင်တယ်ပြီးတော့တိုင်းပြည်ကိုလည်းအလုပ်ဖြစ်အောင်လုပ်နိုင်တယ်လို့ယုံကြည်လို့ပါတိတ်ချမ်းသာတဲ့လက်တဆုပ်စာလူတွေအတွက်ပဲမဟုတ်ပဲလူတိုင်းအတွက်အလုပ်ဖြစ်အောင်ကျမတို့လုပ်နိုင်ပါတယ်ဒါကိုကျမကတိပေးပါတယ်ကျမတို့မိသားစုအတွက်စူးစမ်းတိုက်ပွဲဝင်သလိုမျိုးရှင်တို့အတွက်လည်းတ
ယ်ဆိုစီရင်သွားခဲ့ပါတယ
် because putting working people first
အလို့သမားလူတန်းစားကိုဦးစားပေးဖို့ကအရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ဒီလိုပါတီမျိုးဖြစ်ဖို့လိုပါတယ်
ဝိုင်းအိုအောက်လော့တော်မတ်တင်ရိုင်ကတော့ဒီမိုကရက်တစ်ဟာအလို့သမားလူတန်းစားနဲ့ထိဆက်မှုမရှိဘူးဆိုပြီးတော့ပြောလိုက်ပါတယ်
We are not connecting to the working class people.
ကျွန်တော်ကစားပြုတဲ့အဝိုင်းအစီအနေနဲ့စစ်မှုလုပ်ငန်းတွေရှိတဲ့လက်ပိုင်းကျင်တွေမှာတော့ကျွန်တော်တို့ကလူ့သမားလူကန်းစားနဲ့ထိစပ်မှုမရှိပဲကွာဟာလွန်နေပါတယ်
။ New Jersey အထက်လွှတ်တော်မှ Cory Booker ကတော့သူဟာ2020သမ္မတရွေးကောက်ပွဲမှာသမ္မတ Trump ကိုအနိုင်ယူဖို့အတွက်အသင့်တော်ဆုံးကိုယ်စားလှယ်လောင်းဖြစ်တယ်ဆိုပြီးပြောပါတယ်
။ This is a referendum on him and getting rid of him, but it's also a referendum on us.
ဒါကသူ့ကိုဖယ်ရှားဖို့သူနဲ့ပတ်သက်တဲ့လူမှုဆန္ဒခံယူပွဲဖြစ်တယ်လို့ကျွန်တော်တို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာနဲ့ကျွန်တော်တို့နဲ့ဆိုင်တဲ့လူမှုဆန္ဒခံယူပွဲပ
ါဒီစကားစစ်ထိုးပွဲမှာလူမှုကြီးကြပ်ရေးပြဿနာကလည်းအဓိကကျတဲ့ကိစ္စရဖြစ်ခဲ့ပါတယ်ရင်းဆိုးရဖွဲ့ရဲ့ဝန်ကြီးဟောင်ဂျူလန်ကက်စထရိုကတော့နိုင်ငံသားကဝိုင်းပြီးတော့အာရုံစိုက်နေတဲ့ဒီအမေရိကန်ကိုရွှေပြောင်းခြေချဖို့အတွက်အဆာဗရကနေလာတဲ့အဖေနဲ့သမီးဖြစ်သူတားဖားနှစ်ယောက်အမေရိကန်နယ်စပ်မှာယင်းနှစ်သေဆုံးခဲ့ပြီးတဲ့နောက်မှာသမားထရမ့်ရဲ့လူမှုဆိုင်ရာမူဝါဒတွေကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
Watching that image of Oscar and his daughter Valeria.
Oscar ne tu Tamilero ye tappon ne ko myin ya da ta ke ko che kwe wan ne sia ba. Chanaru a long di kaisa ko dosa thwet de ma de.
Da ne patat pi lo Texas fee ne out lot do amat haw Beto Oroka le pit tin shauk cha lai ba de.
We would not turn back Valeria and her father Oscar.
Chanaru da su Valeria ne tu pa ke Oscar lo pyan lut ma mho ba. Chanaru da su tu lo di nai ngan ne ma lek khan pi chanaru nai ngan ye kho lo kwe san ya u re dai lut daw ma ba.ကျွန်တော်တို့အနေနဲ့ဒီတိုင်းတွေစောင့်မှာမဟုတ်သလိုကလေးတွေကိုလည်းအကျုပ်တည်းထည့်သွားမှာမဟုတ်ပါဘူး
။ဒါပြင်အီရန်ရေးကိစ္စနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေရဲ့အမြင်တွေကိုလည်းဒီစကားစစ်ထိုးပွဲအတွက်မှမေးမြန်းခဲ့ကြပါတယ်။မင်းနီဆိုးဒါပြည်နယ်ထက်လက်တော်မတ်အေမီကလိုဘူခါကတော့တမရထရမဟာတိုင်းပြည်ကိုစစ်ဖြစ်ဖို့နီးအောင်လှုပ်လာနေတယ်ဆိုပြီးတော့စိုးရင်ကြောင်ပြောပါတယ
်။ And this president is literally every single day
တကယ်တော့ဒီသမရနဲ့ကနေ့တိုင်းနေ့တိုင်းစစ်ဖြစ်ဖို့ကအတော့ကိုနေပါတယ်Twitter ကနေတစ်ချက်လောက်ရေးလိုက်ရုံပါပဲ။ကျမတို့ရဲ့နိုင်ငံခြားရေးမူဝါဒကိုမနေ့9နိုင်လောက်ထရေချိုးတဲ့ဝှစ်စုံကြီးနဲ့လုံနေတာကတော့မသင့်တော်ဘူးလို့ထင်ပါတယ်
။ဒါပြင်အမေရိကန်တပ်ဖွဲ့တွေအနေနဲ့အာဖဂန်မှာဆက်ပြီးတော့ရှိတဲ့မသင့်ဆိုတာနဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ကြပြီးတော့ Ohio အောက်လွတ်တော်အမတ် Tim Ryan ကတော့သူ့အနေနဲ့ဆက်ရှိဖို့ထောက်ခံတယ်လို့ပြောပါတယ်။ဒါပေမဲ့လည်း Hawaii အောက်လွတ်တော်အမတ် Tulsi Gabbard ကတော့အာဖဂန်မှာဆက်မရှိသင့်တော်ဘူးဆိုပြီးပြောလိုက်ပါတယ်။
As a soldier I will tell you that answer is unacceptable.
စစ်သားတယောက်အနေနဲ့ပြောမယ်ဆိုရင်ဒါကဘလို့မှလက်ခံနိုင်ကြမရှိပါဘူး။ကျမတို့ရဲ့တပ်ဖွဲ့တွေကိုအာဖဂန်ကနေပြန်ခေါ်ရမှာပါ။အာဖဂန်နစ္စနိုင်ငံမှာကျမတို့တပ်ဖွဲ့ဝင်ပေါင်းများစွာဆုံးရှုံးခဲ့ရပါတယ်
။မနေ့ကစကားစစ်ထိုးပွဲမှာ Maryland အောက်လွတ်တော်မဟောင်း John Delaney, Washington ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jay Inslee တို့လည်းပါဝင်ခဲ့ကြပါတယ်။ဒီနေ့မှာတော့ Democratic Party ကိုလည်းလောင်းနောက်ထပ်10ယောက်စကားစစ်ထိုးကြမှာဖြစ်ပြီးတော့ဒီထဲမှာ Vermont အထက်လွှတ်တော်မှ Bernie Sanders, Indiana ပြည်နယ်စောက်ပန်းမြို့တော်ဝန် Pete Buttigieg, California ပြည်နယ်အထက်လွှတ်တော်မှ Kamala Harris နဲ့ဒုသမ္မတဟောင်း Joe Biden တို့ပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ